ဒီကနေ့ကြာရောက်တဲ့243ချိန်မြောက်အမေရိကန်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူတမူထူးခြားစွာကျင်ပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပါတယ်။အစဉ်အလာမဟုတ်ဘဲစီးရီးပြပွဲနဲ့သမ္မတကိုယ်တိုင်မင်ကွန်းပြောမဲ့အစီအစဉ်တွေပါဝင်တဲ့ဒီနှစ်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကျင်ပမယ့်အပေါ်အမေရိကန်ပြည်သူတွေရဲ့အမြင်တချို့ကိုတော့ကိုရဲမင်းထွန်းကစူးစီးတင်ပြပေးပါမယ်ရှင
်။ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့ဒီနှစ်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်တွေကနဲ့မတူဘဲတမူထူးခြားစွာကျင်ပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။ပြင်သစ်အမျိုးသားနေ့ဘက်စီးဒေးအထိမ်းမှချီတက်ပွဲအခမ်းအနားကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူတက်ရောက်ပြီးအားကျခဲ့တဲ့သမ္မတထရမ့်ကဒီနေ့အမေရိကန်လွတ်လပ်ရေးနေ့မှာချီတက်ပွဲတွေစီးရီးပြပွဲတွေကိုပါထည့်သွင်းကျင်းပမယ်အပြင်သူကိုယ်တိုင်ကလည်းမင်ကွန်းပြောဖို့စီစဉ်နေပါတယ်ခန္ဓာမကျင်းပါခင်တည့်ရက်လို့ဝါရှင်တန်ဒီစီမြို့တော်အတွင်းအခမ်းအနားကျင်းပမယ့်နေရာအနီးအနားမှာတင်ကားတချို့ကိုမြင်တွေ့နေရပြီဖြစ်ပါတယ်ခုကြားရတဲ့အတန်ကတော့ဝါရှင်တန်မြို့တော်အတွင်းတင်ကားတွေရွှေ့ပြောင်းနေရာချထားတဲ့အတန်ဖြစ်ပါတယ်ဒါကိုရက်ကြည့်နေတဲ့ Karen ကဒီနေ့လွတ်လပ်ရေးနေ့အခမ်းအနားပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
Well I think it's way over the top this year I'm not
ဒီကတော့ဒီနေ့အခမ်းအနားကတိတ်ချဲကားပြီးလှုပ်လိမ့်မယ်လို့ကျွန်မထင်တယ်Donald Trump လို့ခေါ်တဲ့အတ္တများတဲ့လူတစ်ယောက်ကသူ့ရဲ့အတ္တကိုထုတ်ပြမယ်ဒီလိုပွဲမျိုးအတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံတွေတုံးမှာတော့ကျမသဘောမကျဘူး
။ TV တင်ဆက်သူတူဖြစ်ခဲ့ဖူးပြီးမှ Republican နိုင်ငံရေးသမားဖြစ်လာသူဒီပွဲကိုစီစဉ်နေတဲ့သမ္မတ Trump အပေါ်အခမ်းအနားကျင်းပမယ်အတိုင်းဒါကုန်ကြစည်းရိတ်နဲ့ပါတီဆွဲတွေကြောင့်ဝေဖန်သူတွေကမော်မြတ်တဲ့လွတ်လပ်ရေးနေတဲ့ဝါရှင်တန်ရဲ့ဘက်နှစ်ဖက်ကွဲနေတဲ့နိုင်ငံရေးကိုသွတ်သွင်းဖို့ကြံစည်နေတယ်လို့ဆွဆွဲနေကြပါတယ်။ပုံမှန်ချစ်တဲ့ပွဲနဲ့မီချူမီပန်းတွေဖောက်လို့ရှိတဲ့ဝါရှင်တန်ကလွတ်လပ်ရေးနဲ့အခမ်းအနားကိုနိုင်ငံတော်ကပြည်သူရာထောင်ပေါင်းများစွာတက်ရောက်ကြပါတယ်။သမရမိန်ကွန်းပြောတာကိုနားထောင်ဖို့အတွက်ဖိတ်ကြားတဲ့အထူးလက်မှတ်တွေကိုလက်ခံရရှိထားပြီးဖြစ်တယ်လို့လည်း Republican နိုင်ငံရေးအုပ်စုတွေကပြောပါတယ်။တန်ချက်ကတင်ကားတွေကိုဝါရှင်တန် DC ကလမ်းပေါ်မှာမြင်တွေ့ရတဲ့ Florida ကအလဲလာတဲ့ခရီးသွား Steve Covin ကသူ့အမြင်ကိုအခုလိုပြောပါတယ်
။ It being Independence Day, I suppose
လွတ်လပ်ရေးနေ့ဖြစ်တာနဲ့အညီလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ရတဲ့စစ်ရေးရှုထောင့်အမြင်နဲ့ကြည့်ရင်တင်ကားနဲ့လွတ်လပ်ရေးနေ့လိုက်ဖက်နေတယ်လို့ထင်ပါတယ်
။တမူထူးခြားစွာကျင်းပမယ်ဒီနေ့လွတ်လပ်ရေးနေ့အခမ်းအနားနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဖြစ်သူကိုဇံဝင်းမောင်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်အမြင်ကတော့အမေရိကန်ကမ္ဘာပေါ်မှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုပါပဲလေဒုတိယကမ္ဘာစစ်ပြီးခဲ့တဲ့အဲ့တော့အခုချိန်မှာအီရန်နေရိုင်းနဲ့လက်တင်မှာမှုရှိတယ်အခြားနိုင်ငံတွေကလည်းအရင်တော့တရုတ်တို့ရုရှားတို့ကလည်းစီးပြအခမ်းအနားရှိရဆိုဒီအချိန်မှာသူ့အနေနဲ့အမေရိကန်ရဲ့အင်အားကိုပြန်ပြီးရောလူတွေသတိရစေဖို့ပြတာပဲပေါ့နော်အဲဟိုအင်အားအကြီးဆုံးဖြစ်တယ်ဆိုတဲ့ဟာကိုသူကပြကျင်တာပါပဲ
ဒီမိုကရက်တွေကတော့နိုင်ငံရေးဟောပြောပွဲလုပ်ဖို့အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးနေတယ်လို့သမ္မတထရမ့်ကိုဆက်ဆွဲနေတယ်လို့ရုပ်သံဌာနကသတင်းဝေဖန်သူတို့ကလည်းအမေရိကန်စစ်တပ်ကိုနိုင်ငံရေးအယူအဆသွင်းနေတယ်ဆိုပြီးသူတို့ရဲ့စိုးရိမ်ပူပန်မှုကိုထုတ်ဖော်ပြောဆိုနေကြပါတယ်။အင်ဂျီတော်ကတော့သမ္မတမိန်ကွန်းဟာမျိုးချစ်စိတ်ကိုပဲအလေးထားပြောကြမှာဖြစ်ပြီးနိုင်ငံရေးအကြောင်းမပါဘူးလို့လည်းဆိုပါတယ်။ဝါရှင်တန် DC ကလင်ကွန်းအမတ်တရအဆောက်အဦရှိမှဒေသစံတော်ချိန်ညနေ6နာရီမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာကြည်တက်ကဘရက်ဒလီအမျိုးသားတန်ချက်ကယင်တွေ M1 Abrams တင်ကားတွေပါဝါမှာဖြစ်သလိုဝေဟင်မှာတော့ B2 Stealth ဘုံးကျဲလေယာဉ်တွေ F-35 နဲ့ F-22 တိုက်ပွဲဝင်လေယာဉ်တွေနဲ့ V-22 လေယာဉ်တွေနဲ့အတူ American သမရစီးတဲ့ Marine 1ရဟတ်ယာဉ်နဲ့ Air Force 1 Boring လေယာဉ်ကြီးလည်းပါဝါမှာဖြစ်ကြောင်းပါခင်ဗျာ